နိုင်ငံရေးနဲ့သတင်းစာသမားလောကမှာထင်ရှားသူတဦးဖြစ်တဲ့စာရေးဆရာမောင်ဝင်းသားဟာအဆုတ်ကင်စာယောဂာနဲ့ဒီကနေ့မနေ့အစောပိုင်းမှာပဲကွယ်လွန်သွားခဲ့ပါတယ်။နိုင်ငံရေးမှာနေ့နာခံဆောင်ရွက်ခဲ့သူတဦးဖြစ်သလိုမီဒီယာလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ခဲ့သူသတင်းသမားတယောက်ဖြစ်ဆရာမောင်ဝင်းသားကွယ်လွန်သွားတဲ့အပေါ်မှာတော့နိုင်ငံရေးလောကနဲ့စာပေစာနယ်စင်သမားတွေကဆုံးရှုံးမှု တွေပြောကြတယ်လဲဆိုတာကိုတော့မတ်စုမုံကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်အသက်69နှစ်အရွယ်ဝါရင်သတင်းစာဆရာမောင်ဝင်းသားလို့ခေါ်တဲ့ဦးစိုးသိန်းဟာဩဂတ်လ17ရက်နေ့မနက်6နာရီနဲ့15မိနစ်မှာရန်ကုန်မြို့ဝီတိုရီယာဆေးရုံမှာအဆုတ်ကန်ဆာရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်လွန်ခဲ့တဲ့6လကနေစလို့စင်ကာပူနိုင်ငံမှာဆေးစစ်ရာကနေအဆုတ်ကင်ဆာရောဂါရှိပြီးကြောင်းသိခဲ့တဲ့အချိန်ကနေစလို့ဆရာဦးဝင်သားဟာနိုင်ငံရေးဆောင်မတွေကိုဆေးရုံတက်နေစဉ်တခြားလုံးရေးသားခဲ့ပြီးတော့နောက်ဆုံးရေးလက်ဆာစာမှုကိုတော့အဆုံးမသက်သွားနိုင်ခဲ့ဘူးဖြစ်သွားတယ်လို့ဆရာမောင်ဝင်သားရဲ့တတိယမြောက်သားဖြစ်သူကိုစိုးကပြောပါတယ
်။ဒီကတော့နောက်ဆုံးသူအချိန်အားရေးနေတာပေါ့နော်။နောက်ဆုံးရေးတဲ့ဆောင်မလေးအခုဒီမှာနောက်ဆုံးပါတဲ့ဆောင်ပါသူနောက်ဆုံးရေးသွားတာပေါ့နောက်ဆုံးရေးသွားဆိုတော့အဲ့ဒါပြီးခဲ့တဲ့ရေးနေတဲ့လည်းအခုနောက်ထပ်ထပ်ပြီးတက်ပြရရလို့ဖြစ်သွားပါပေါ့
1962ခုနှစ်ကျောင်းသားလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတူဦးလည်းဖြစ်တယ်လို့1988ခုနှစ်ဒီမိုကရေစီရေးလှုပ်ရှားမှုတွေမှာလည်းတက်တက်ကြွကြွပါဝင်ခဲ့သူဖြစ်ပါတယ်ဒီနောက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့တက်သည့်ပညာရှင်များအဖွဲ့မှာပါဝင်ခဲ့ပြီးတော့1990ပြည့်နှစ်ရွေးကောက်ပွဲမှာလည်းဘကိုးတိုင်းဝေါ်မြို့နယ်ကနေကိုယ်စားလှယ်နေရာကိုအနိုင်ရခဲ့တာပါဒီမိုကရေစီရဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ရတာကနိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ခဲ့ရတဲ့ဆရာမောင်ဝင်းသားနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းကအခုလိုပြောပါတယ်
။ဦးဝန်သားကဒီကွယ်လွန်ရေးစီမှုကနော်ဒီမိုကရေစီနဲ့သူ့အခွင့်အရေးတစ်ခါရပ်တည်တဲ့နော်ဟိုမီဒီယာသမားတယောက်အဲ့တော့သူနေတယ်မကောင်းလို့ကျွန်တော်တို့ဒီရယ်သွားပါတယ်တော်စုပဲသွားပါတယ်အခုလိုကွယ်လွန်သွားတဲ့တော်အထူးပဲဝန်နေပါတယ်ဒါဟာဒီမိုကရေစီသို့ပါပြည်များအတွက်မျက်နှာမူကြီးတစ်ခုလို့ဆောင်ရှင်မူကြီးတစ်ခုလို့ကျွန်တော်ဒီလိုပဲမြင်ပါ
ပြည်သူခေကြာနယ်အပါဝင်သတင်းစာကြနယ်တွေမှာလည်းလက်ရှိနိုင်ငံရေးတုံ့သက်ချက်ဆောင်မတွေကိုလည်းရေးသားနေသူဖြစ်တဲ့ပြည်သူခေရဲ့အတိုင်းမင်ခန်အယ်ဒီတာကွယ်လွန်သွားတာနဲ့ပတ်သက်ပြီးအစားထိုးမရတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြည်သူခေကြာနယ်ကအယ်ဒီတာချုပ်ဦးမော်လင်းကဆိုပါတယ
်သူကတော့သူယုံကြည်အောင်သူအမြဲတမ်းပုံပွင့်လေးလေးနဲ့ရေးရတဲ့ရေးသွားတဲ့သတင်းစာတရားပါကွယ်လွန်သွားတာကျွန်တော်တို့ပြည်သူခေကြာနယ်အတွက်တော့မနိုင်ငံရေးအနေနဲ့လောကချုပ်မှုအခြေချက်တစ်ခုပဲလို့
ဆရာမောင်ဝင်းသားဟာမကွယ်လွန်မီအချိန်ထိမြန်မာနိုင်ငံသတင်းစာဆရာများအသင်းဥက္ကဋ္ဌအဖြစ်နဲ့ရောမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့ဒုတိယဥက္ကဋ္ဌအဖြစ်လည်းတာဝန်ယူခဲ့သူဖြစ်ပါတယ်ဒီလိုဝါရင်သတင်းသမားတဦးအဖြစ်နဲ့လက်ရှိမီဒီယာအခြေအနေနဲ့နိုင်ငံရေးအခြေအနေတွေကိုအမြဲတမ်းထောက်ပြဝေဖန်သုံးသပ်လေးရှိသူအဖြစ်အမှတ်ရနေမှာဖြစ်တယ်လို့ AP သတင်းဌာနရဲ့မြန်မာဌာနသတင်းတော်ဒေါ်အေးအေးဝင်းကလည်းပြောပါတယ်အင်းပြ
ချနေတယ်ဟိုလက်ရှိဖြစ်နေတဲ့နိုင်ငံရေးတွေလည်းခဏခဏရှင်းလင်းပြကြတယ်လေအင်တန်တန်ပူရှိပါတယ
်မျိုးဆက်သစ်သတင်းသမားတွေအတွက်အမြဲတမ်းသတင်းစာပညာတွေကိုလက်ဆင့်ကမ်းဖလှယ်ပေးနေတဲ့ဝါရင်မျိုးဆက်သတင်းစာသမားတီတူဆုံးရှုံးရတာဟာသတင်းလောကအတွက်အဖို့မဖြစ်နိုင်တဲ့ဆုံးရှုံးမှုပါပဲလို့မြန်မာဂျာနယ်လစ်ကွန်ရက်ကအထွေထွေအတွင်ရင်မှုဦးမြင့်ကျော်ကဆိုပါတယ
်သူ့ကိုလမ်းမေးလိုက်တဲ့ခါတိုင်းပဲဖြစ်စေသူ့ကိုကူညီသွားမေးတဲ့ခါတိုင်းပဲဖြစ်စေနောက်အဖွဲ့အစည်းတွေမှာလည်းသူကြဲကြွနဲ့ပါဝင်လောက်ကင်တော့ဒီလောကအတွက်တော့ဟိုတော်တော်လေးကိုဆုံးချုံမှုတစ်ခုပေါ့နော
်ဆီယာမာရှင်အစိုးရလက်အောက်ကနေစာပေစာနယ်ဇင်းလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ခဲ့ပြီးတော့အခုအရက်သားအစိုးရလက်ထက်စာပေပွင့်လင်းလွတ်လပ်စာအခြေအနေမှာလဲစာနယ်ဇင်းလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေစေသတင်းစာဆရာကြီးဆုံးရှုံးလိုက်ရတာဟာဝမ်းနည်းစရာကောင်းပါတယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကလည်းပြောပါတယ
်ကျွန်တော်တို့တိုင်းပြည်အတွက်ဟိုအစားထိုးမရတဲ့ဆုံးရှုံးမှုပေါ့နော်ဒီဘာသာပြန်စာအုပ်တွေအများကြီးလုတ်ခဲ့တယ်အတွင်းမြင်လို့စာအုပ်တွေထုတ်ခဲ့တယ်ကျွန်တော်တို့ကိုယ်တိုင်အများတန်းဥကားရတဲ့ခစ်ပြိုင်နိုင်ငံကြီးအပြည့်အဝမျိုးပေါ်အဲ့ဒါတွေထုတ်ခဲ့တယ်အများကြီးသူအလုပ်လုပ်ခဲ့တယ်ဟိုပြောနေတဲ့ဘောကဒီတော်ရဲ့လူတွေကချက်မြက်တဲ့လူတွေကဒရင်းစာဆရာတွေကဒီဖိနေမှုအောက်မှာလည်းအလုပ်တွေအများကြီးလုပ်နိုင်ခဲ့တယ်ဆိုတဲ့ဟာကိုပြရတာပဲအဲ့ဒါအတွက်ဆန္ဒမူနာရောဆရာမောင်ဝင်းသားလို့ပဲကျွန်တော်ထင်တယ်ကျွန်တော်တိုင်းပြည်အတွက်စာထုတ်နေရတဲ့ဆိုရှယ်မီဒီယာ
ဆရာမောင်ဝင်းသားဟာဒရင်းစာဆရာတဦးအဖြစ်နိုင်ငံတကာကထင်ရှားသူတွေအထုပ်ပတ်တီတွေနိုင်ငံတကာစာပေတွေနဲ့ကိုရိုင်းရေးအတွင်းမြင်ဆောင်မစာအုပ်တွေကိုရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်ကွယ်လွန်ချိန်မှာတော့သာသမီလေးဦးကျန်ရစ်ခဲ့ပါတယ်ရှင်